လက်ရှိဖြစ်ပေါ်နေတဲ့ကမ္ဘာစီးပွားရေးအခြေအနေအရဒေါ်လာငွေလဲနှုန်းမြင့်တာဟာမြန်မာတနေငံနဲ့တော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာအခုလိုငွေလဲနှုန်းတက်တာဟာဈေးကစားတဲ့သူတွေကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဗဟိုပန်ဒုတိယဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်ပါတယ
်။စားနိုင်အောင်လက်တက်တော့ပြတ်တာပဲ။ဒါပေမဲ့ဟိုသူတို့တက်တာတဲ့ဒီမှာပိုတက်တယ်ဆိုတော့အတိတ်တွေကဟိုပေါ့ဈေးကစားမှုဖြစ်နေတာဟုတ်လား။
ဟုတ်ကဲ့။
ဟောပြရအမြဲတစေအလိုပဲကောလာလေးလွင်လွင်ပြီးတော့မှဈေးကစားကြတာများတယ်။ဒီလဲတဲ့တော့ရဲ့အခြေခံသဘောတရားပါလို့ဆိုတော့သူကတော့တာမကြည့်ရင်တော့ဒါ supply and demand ပေါ့ဟုတ်မလား။ supply and demand ဆိုတာမြန်မာပြည်ကလည်းအရင်နဲ့စာပုဂ္ဂိုလ်ကနည်းနည်းဟိုတိတ်ပြီးတော့အလုပ်မဖြစ်ပါဘူးဟုတ်မလား။နောက်ရငွေပေါ့လေ။အဓိကရငွေပိုင်းမှာတော့ခုနပြောတဲ့ tourist ကမလာကြတော့အဲဒီ tourist ကရတယ်ဆိုရင်လည်းရော့သွားတာရှိတယ်လေ။အဲ့ဒါလည်းတပိုင်းပါပဲ။နောက် FDI ကဒီလောက်ဝင်လာတော့အဲ့ဒီမှာလည်းသူနဲ့ဆက်ဆက်ပြီးတော့မှဒီခုနဒေါ်လာ income ကလည်းရောပြောင်းပါပဲ။အဲတစ်ဖက်ကလည်းပြည်ပေါ်ကလည်းသူအထက်လျောက်ကလည်းဟိုလည်းရှိနေအောင်ဓမ္မရှိနေတော့အဲ့ဒီမှာသူကဝါချင်းတဲ့သူကသဘောပေါက်တော့အဲ့မှာဝင်ဖြစ်သွားဒေါ်လာဈေးတက်လာအဲ့လိုဖြစ်တာအဆမတန်ဈေးတက်လာပါ
အခုလိုငွေလဲနှုန်းရုတ်တရက်တည်းသာသာထိုးတက်သွားခြင်းရဲ့တစ်ဖက်မှာတက်တုံးကလိုပဲအကြလဲကျန်းနိုင်တဲ့အလားအလာရှိတာကြောင့်ဒါကိုသတိထားဖို့လိုမယ်လို့ဦးတန်းလွင်ကသတိပေးပါတယ်
။ဈေးကစားတာကကြောက်စရာကောင်းတာတကယ်လို့တက်တင်တက်ထိုက်တဲ့ဥမာဒေါ်လာကနည်းနည်းတမိုးမြင့်လာတယ်တခြားနိုင်ငံကလည်းလိုပဲမြင့်နေတာဆိုရင်တော့တက်တင်တက်ထိုက်တဲ့အခြေအနေတက်ကိုပိုတက်တယ်ဆိုရင်တော့အဲတခါဒီကစားကကျန်းကျင်ရှိတာပေါ့ပြုတ်ကျဖို့ရှိတယ်နော်ဥမာအတက်ကျရင်လည်းအကြကျန်းတယ်ဆိုရင်ဟုတ်တော့တရားလေဟိုအရင်တော့အတိတ်ကြုံရှိခဲ့ပြီနော်အဲ့ဒါလည်းနည်းနည်းတော့ရှိတယ်အဲ့ဒါလေးကကောင်းတဲ့လက္ခဏာလားမဟုတ်ဘူးတက်လိုက်ကြလိုက်တက်ကြလိုက်ဆိုတာကြီးဟာနော်မကောင်းအမားလေးလေးတုန်းကတော့သူ့တဘောတရားတော့ဒါတက်တဲ့နဲ့တက်မယ်ကြလိုက်ကြမယ်ဆိုတော့ဒါတော့အမျိုးစီရှိတာပဲဒီနိုင်ငံမှာတော့တက်ရင်ဖြည်းချင်းတက်တယ်ကြရင်ဖြည်းချင်းကြတာပေါ့ဗျာအဲ့ဒါမြန်မာကျတော့တခါဟိုတက်လိုက်နဲ့ထောင်းနဲ့ထောင်းနဲ့အပေါ်ကြီးရောက်သွားအပြိုကသူ့ကြိုင်လဲဟာဒီကလည်းအောက်ထိပြုတ်ကြအဲ့တော့မကောင်း
ငွေလဲနှုန်းမြင့်တက်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်တွင်းကုံပေါ်မိခိုအားထားရတဲ့မြန်မာနိုင်ငံအတွက်ကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်ပေါ်စေနိုင်ပါတယ
်အချိန်ရရင်တော့လဲဒါသူ့ lag factor ရှိတော့ဘောချက်ချင်းလိုင်းတော့မဟုတ်ဒီတိုင်အောင်တော့မှာဟိုကတွင်းကုံအနေနဲ့ဟိုဟိုဆိုတော့ဟုတ်လားဟိုရင်းနာစည်းတုံးတွေတက်လာမယ်နော်အဲ့ဒီကသရှင်းတခါခုနအာဒီဟိုတွေပေါ့တော်လာစိတ်တွေတက်မှာပေါ့နော်ကိုပစ္စည်းတော်လာစိတ်တက်ရင်ဘုရားရှိခိုးစိတ်တယ်ဆိုတော့ဟိုသဘောတရားတော့ရှိနေပါပဲဟုတ်တယ်မလားเนาะဒါပေမဲ့တခုဒီမှာကခက်တာကယူဆမားနေတာတခုအရင်ဆိုရလက်ထဲရောအခုဆိုရလက်ထဲရောဘာတွေယူဆတခုမားနေလဲဆိုတော့ဘာသာဒီဒေါ်လာစိတ်တက်တာကြတာကတော့ဒါ market ရဲ့ဟိုယူဆပေါ့ဈေးကွက်ရဲ့သဘောတရားအရပဲသူကလည်းဒီဓမ္မရှိရင်တက်မယ်ဟလားဓမ္မမရှိရင်ချာမယ် supply နဲ့လိုက်ကြာမယ် supply နဲ့ဒါတာပြန်တယ်ဆိုရဲတဘောတရားဝယ်တော့လက်ခံတာဈေးကစီးပွားရေးစနစ်ပေါ်လေအဲ့တော့သူတို့ကတခုပြောက်နေတာက the role of the government ဆိုတာဟာဒီလိုအဲကိစ္စတွေမှာအစိုးရရဲ့ဟိုတောင်းဝန်နော်အစိုးရရဲ့ဟိုအခန့်ကဏ္ဍလည်းရေးကြည့်ရဲဆိုတာလည်းတော့နည်းနည်းမိတွေကိုရတယ်ဟာလားဟိုတဘောတရားရင့်ကျက်တဲ့ဒီ market economy ကရင့်ကျက်တဲ့နိုင်ငံတော်များဒီလိုတဘောမထားဘူ
းဒါကြောင့်ခုလိုဈေးကွက်အတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့အချိန်ငွေလဲနှုန်းတွေအတက်အကျကျတဲ့အချိန်မျိုးမှာဗဟိုပိုင်းရဲ့အကြဝင်ဆောင်ရွက်မှုလိုအပ်တယ်လို့လည်းဦးတန်းလွင်ကပြောပါတယ
်ဒီခုနဈေးကွက်မှာဗဟိုပိုင်းအနေတကားနည်းနည်းလေးဟိုနည်းနည်းလှုပ်ရှားဖို့လိုတာပေါ့ဈေးကွက်မှာဟာကသူကလူတက်နေပြီဆိုရင်ဘာကြောင့်တက်လဲကျလဲဒါမျိုးတွေပေါ့နော်အကုန်လုံးကသူကစဉ်းကြားလေ့လာပြီးတော့မှဒါအရေးယူဆောင်ဖို့လိုတာပေါ့ဟာဒါတကယ်ကိုဟိုရင်းဖြစ်တာလားဒီကဓမ္မကြောင့်ဖြစ်တာလားဒါ supply ကြောင့်ဖြစ်တာလားအဲဒါဆိုလိုက်တမလေးဘုဘနဲ့ခုနပြောတဲ့ဟာလာဒီဈေးကစားတာကြောင့်ဖြစ်တာလားဒါသူ့အတူတူကြာ analyze ပြီးတော့မှဒါအရေးယူဆောင်တင်တာပေါ့ဟုတ်တယ်မလားအဲသူကအခုငြိမ်နေလို့ရှိရင်တော့လေဒါ market ကတော့သူကြီးစိုးသွားမှာပဲဟုတ်တယ်မလားသူက market ထိန်းနိုင်မှာမဟုတ်ဘူးဘိုးဘိုင်းရဲ့တာဝန်လည်းဒီကိစ္စမျိုးမှာရေးကြည့်တာလीအစိုးရတာဝန်လည်းရေးကြည့်ရဲဟောဒီမျိုးတော့ဒီကြာတော့ဟိုဖြူးဦးနဲ့တော့အပွန်ကြီးပေါ့နော်လက်ပွန်ကြီးတခါဒီကြာကြည့်ပြီးတော့မှစီးပွားရေးမှာဘာဖြစ်နေလဲဟုတ်လားကျွန်တော်တို့ adjustment ဆိုရဲဟုတ်လားဘာလုပ်တင်လဲเนาะဒါလေးပေါ့နော်ဟိုဖြည့်ရှုံးမှုတွေပါလေအဲ့ဒါရှင်းလုပ်တွတ်တင်လားဘာလားညာလားဆိုဒါလေးကိုလုံးတော့ဆက်ဆက်နေတယ်လေဒါစဉ်းစားဖို့လိုတဲ့အချက်တွေပ
ါဒါပေမဲ့လက်ရှိအချိန်ထိဗဟိုဘဏ်တာဝန်ရှိသူတွေအပါအဝင်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ဈာဝင်ဆောင်ရွက်မှုတွေကိုမတွေ့ရသေးပါဘူးဒါကြောင့်တာဝန်ရှိသူတွေရဲ့လုံနိုင်ကန်နိုင်စွမ်းအရေးအချင်းကိုမေးခွန်းထုတ်เสียဖြစ်လာနေတာပါ
ဒါဟိုရှင်းရှင်းလေးလေးမလုပ်တတ်မဆိုင်တတ်တာအဓိကပဲ တော့မလို့တော့မကြိုက်တော့သူကလည်း market မှာလာပြောနိုင်ဆိုနိုင်တဲ့အရာမဖြစ်လာဘူးဖြစ်လာတာပေါ့မပြောမပြောချင်တော့ဘူးဟုတ်လားပြောရင်လည်းမသွားဘူးလားဆိုရယ်ဘယ်ဖြစ်တယ်နောက်တစ်ချက်ကလည်းပါလဲဆိုတော့အစိုးရမှလည်းတခုရှိတာကသူတို့လည်းစိုးရိမ်နေတော့ရှိရယ်အတွေ့အလူလည်းတိတ်တော့ပြစ်တယ်လို့မရဘူးဒါပါလဲဆိုတော့တစ်ဖက်ကလည်းဟိုမှာကျွန်တော်တို့အင်္ဂလိပ်ခေတ်ကပြန်လာတဲ့ official secret act ဆိုရှိရယ်လေအဲ့ဒါနဲ့ခါဖန်းတယ်လည်းဒုက္ခပဲဆိုတော့ဒီချိုလည်း silent ပေါ့ဗျာတော်တော်ကြီးစားရယ်မပြောတော့ဘူးအဲ့လားဘလို့ရှိမရှိဘာပြုတ်ဆိုတာမျိုးပုံစံမျိုးတည်းပဲသွားနေတဲ့သဘောရှိုံရတယ်။အမင်းတို့ရားပြောနေပြောနေဒါဆိုတချို့လဲကအမိမဖို့ပြရဲဘူးပြောနေတယ်။ဟာတိုးတိတ်နဲ့ပြောနေတာဆိုတော့ဘယ်တိရောက်လဲ။ဒီကနိုင်ငံမှာရည်တယ်ဘိုးဘာဥဒါတွေဘာလို့ဟာလားဘိုးဘာလို့ဆိုတာကဒီကဈေးကိုတင်းချောင်းနေတာလေ။ဟာလားအခုကြည့်ရဆိုရင်တော့တခါလေးဟိုမီဒီယာ friendly လည်းဖြစ်တာဘူးသူကလေ။ဒီကတခါတစ်ဆင့်တခါလေးကနာ two message pass ဆိုတော့ယူတော့ဟာလားကွာဒီက conference ကနနာလို့အဲ့တော့မက်ကမာဒီဒီကိုလည်းအဘိုးပါကြည့်နေပါလားတို့ဒီအများဆုံး workshop တွေပါကြဆိုတော့တိတော့တို့လည်းတောင်းတောင်းဆိုတော့မလုပ်ရဲဘူးဗျာ
လက်ရှိဘဏ္ဍာနဲ့အတွင်းဝန်ကြီးဌာနအလိုက်လုံငွေပြမှုတွေရှိနေတဲ့အပြင်လာမယ့်2018 2019ဘဏ္ဍာရေးနှစ်မှာကျပ်ဘီလီယံ5000လုံငွေပြမယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုတဲ့အချိန်မှာပဲမြန်မာကျပ်ငွေနဲ့ဒေါ်လာငွေလဲနှုန်းဟာမကြုံဘူးတဲ့ပမာဏနဲ့ဇူလိုင်လ26ရက်နေ့မှာတော့ဒေါ်လာကို1448ကျပ်အထိထိုးတက်သွားကြတာပါ။ဒါအပြင်ကာကွယ်ရေးဝန်ကြီးဌာနကလည်းလာမယ့်ဘဏ္ဍာနှစ်မှာဘတ်ဂျက်တိုးမြင့်ပေးဖို့တောင်းဆိုထားပြန်တော့ငွေကလေးကအနေဒီအစိုးရလက်ထက်မှာအများပြည်သူအတွက်အရေးပါလာတဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာဘတ်ဂျက်သုံးစွဲမှုနည်းတယ်လို့ထောက်ပြဝေဖန်မှုတွေရှိနေတာကြောင့်အဲ့ဒီဝေဖန်မှုတွေဟာပိုတိုးလာမယ့်သဘောရှိနေပါတယ်ခင်ဗျာ။